Welcome to the Voice of America in Burmese.
Minglam ne khe ma shin Washington myo VOA American tan ga ni 2019 khu ni February la 17 ye sne ne ne khin season go Myanmar sanaw chain ma ne 6 nai ga ni 9 nai thi line to meter 32 40 48 to ga ni dai yai thon ne ni bare shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီနေ့ခင်သတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားမိတ်ဆွေဖြစ်မှုကအရှိအအရှဒေတာရင်းငင်းချင်းအတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပွဲမှာသမ္မတထရမ့်ကပြောကြားလိုက်ပါတယ်သမ္မတထရမ့်ရဲ့ပြည်ဝင်ခွင့်တားမြစ်မှုအမိတ်မထွက်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဥရောပဆယ်နိုင်ငံကသူတို့နိုင်ငံတွေထဲမွတ်စလင်အများစုနိုင်ငံတွေကလူတွေလာရောက်အခြေချမှုမလိုလားဘူးဆိုတာတွေ့ရပါတယ်လူခွင့်ရေးချိုးဖောက်မှုတွေအခုထိရှိနေတဲ့လေဘရောင်တောင်စီမံကိန်းကိုအ мян ရပ်ဆိုင်ဖို့ Amnesty International အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ခြင်
းကောင်းပါပြီရှင်တရုတ်သမ္မတရှီကျင်းပင်နဲ့ American သမ္မတ Donald Trump တို့တယ်လီဖုန်းနဲ့မနေ့ကဆက်သွယ်စကားပြောကြရမှာတော့တရုတ်ရဲ့တနိုင်ငံရဲ့မူဝါဒကိုသူ့အနေနဲ့ထောက်ခံကြောင်းသမ္မတ Trump ကပြောဆိုလိုက်ပါတယ်ဒီပေါ်မှာတရုတ်နဲ့ American ဆက်ဆံရေးလေ့လာနေသူတွေကဘယ်လိုသုံးသပ်ကြပါသလဲ
What I suspect is that Trump may seek to widen the non-official relationship.
ဒါကတော့ Trump ကတရုတ်နဲ့ပတ်သက်တဲ့သူ့ရဲ့သဘောထားပြောင်းလဲသွားတယ်လို့မြင်ကြောင်းအကဲခတ်တူကပြောကြားလိုက်တာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုနှုန်းဟာအရင်နှစ်ခတဲ့ဆိုင်နှစ်ဆမြင့်တက်သွားတယ်ဆိုတော့အစိုးရခံစားနဲ့ပတ်သက်လို့လည်းကြားရဖို့ရှိပါတယ်။အဲ့ဒီနောက်တိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနေရရင်ပြန်တဲ့အခါမှာအစီအစဉ်တကြဖြစ်အောင်ကရင်ဒုက္ခသည်ကော်မတီနဲ့ကရင်မျိုးသားအစည်းအရုံးတို့ပူးပေါင်းပြီးတော့ကော်မတီတရက်ဖွဲ့စည်းဖို့ပြင်ဆင်နေကြောင်းစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင်။
American ပြည်ထောင်စုနဲ့ Japan နှစ်နိုင်ငံကြားမိတ်ဆွေအဖြစ်တည်ရှိမှုဟာအလွန်အလွန်နှက်ဆိုင်ပါတယ်လို့သမ္မတ Donald Trump ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားမဟာမိတ်ဖြစ်တည်မှုဟာအရှိအအရှဒေတာရင်းငင်းချင်းရဲ့အတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းကြေညာခဲ့တာပါ။ Japan နဲ့နိုင်ငံနဲ့ Japan ရဲ့အုတ်ချုပ်မှုအောက်မှာရှိနေတဲ့ဒေတာအားလုံးလုံခြုံမှုရှိစေဖို့နဲ့နှစ်နိုင်ငံရဲ့တိတ်အရေးပါတဲ့မဟာမိတ်ဖြစ်မှုပိုးပြီးခိုင်မာလအောင်လုပ်ဖို့အတွက်တန်တိထန်ချခဲ့ကြတယ်လို့လည်းသမ္မတအင်ဂျူမှာ Japan ဝန်ကြီးကိုရှင်ဆိုအာဘေးနဲ့အတူပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကပြောပါတယ်။ဝန်ကြီးချုပ်အာဘေးကတော့သူတို့နှစ်ဦးဟာစီးပွားရေးဆွေးနွေးမှုဆိုင်ရာမူပေါင်းအသစ်အတွက်သဘောတူညီမှုရခဲ့တယ်လို့ TPP Pacific ရံဝင်ကုန်သွယ်ရေးသဘောတူညီချက်ဟာလည်းဆွေးနွေးမှုအချက်တွေထဲပါတယ်လို့ပြောပါတယ်။ Trump ကတော့နှစ်နိုင်ငံကြားဘဲကုန်သွယ်ဆက်ဆံရေးမဆိုးလွတ်လပ်မြတ်တာပြီးအပြန်အလှန်အဘေးယူရှိရမှာဖြစ်ကြောင်းပြောပါတယ်။ TPP သဘောတူညီမှုကနေနှုတ်ထွက်ဖို့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကနေရိုက်ခတ်လာမဲ့ခရဲ့အပြင် American သားပထမဆိုတဲ့ Trump ရဲ့မဟာဗျူဟာအာရှဒေသအပေါ်တည်ရောက်မှုရှိမှာကိုဂျပန်ကစိုးရိမ်နေတာပါ။ကောင်းဆောင်မှုကသမ္မတအင်ဂျင်မှာတောက်ကြနေမနက်ပိုင်းစတင်တဲ့နှစ်ရက်ကြာဆွေးနွေးမှုကနေကာလကြာရှည်စွာထားရှိခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်လည်အားဖြစ်ဖို့နဲ့နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်မှုအခွင့်အလမ်းတွေကိုရလာစေတာဖြစ်ပါတယ်
။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သူ့ရဲ့အမိန့်နဲ့ပတ်သက်လို့ဥပဒေကြောင်းကနေရင်ဆိုင်နေရတဲ့အမှုမှာသူ့အစိုးရဘက်ကအနိုင်ရမယ်ဆိုတာတန်တရားဝင်စရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတအမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီတားဆီးထားတဲ့အတိုင်းဆက်တားထားဖို့နိုင်ငံအနောက်ဖက်ချမ်းအယူခံတရားရုံးကကြာတာရင်းနေတုန်းကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ပြောင်းလဲသွားအောင်အစိုးရရှေ့နေတွေကဆောင်ရွက်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းသမ္မတကတောက်ကြနေမှာပြောခဲ့တာပါ။ဒီအမှုအတွက် Trump အစိုးရကနိုင်ငံတော်တရားရုံးချုပ်ကိုတတ်နိုင်တယ်လို့သမ္မတရဲ့အမိန့်ကိုပြင်ဆင်ပြီးတော့နောက်ထပ်အမိန့်တစ်ခုထပ်ထုတ်နိုင်ပါတယ်။လောလောဆယ်မှာတော့ American ပြည်ဝင်ခွင့်ရှိထားသူတွေအနေနဲ့နိုင်ငံ내ကိုအတားအဆီးမရှိဝင်ရောက်နိုင်ပါတယ်။ဥပဒေကြောင်းကနေဖြည့်ရှင်းနေရတဲ့ကိစ္စဟာနိုင်ငံရေးကြောင့်မဟုတ်ဘဲအမေရိကန်လုံခြုံရေးကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်နိုင်ငံလုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်သစ်တွေကိုရှေ့သတင်းဖတ်ထဲမှာကြေညာမယ်လို့အင်ဂျီရောမှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဘလို့ဆောင်ရွက်ချက်တွေလဲဆိုတာကိုတော့သမ္မတထရမ့်ကမပြောပေမဲ့အမေရိကန်ကိုအန်ဒီရပေးမဲ့သူတွေကိုတားဆီးနိုင်ဖို့ရည်ရွယ်ဆောင်ရွက်မှာဖြစ်တယ်လို့သူကပြောပါတယ်။သမ္မတမူလထုတ်ပြန်ခဲ့တဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်ဟာမွတ်စလင်တွေကိုအဓိကထားရည်ရွယ်တားဆီးတာဖြစ်တယ်လို့ကန့်ကွက်သူတွေဘက်ကပြောကြပါရရှင်
အရှေ့လေမိုင်းဒေသနဲ့အာဖရိကဥကြိုဒေသအပေါင်းဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ယာယီပိတ်ပင်တဲ့အငင်းပွားပွင့်အမိန့်အတွက်သမ္မတထရန့်လက်မှတ်ရေးထိုးမထုတ်ပြန်ခဲ့တဲ့တုန်းကဥရောပနိုင်ငံတွေမှာကောက်ယူခဲ့တဲ့စစ်တမ်းတွေကိုကြည့်ရင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမယ်သူတွေနောက်ထပ်သူတို့နိုင်ငံထဲဝင်လာမှာကိုဥရောပနိုင်ငံသားအများစုကလက်မခံကြောင်းတွေ့ရပါတယ်မွတ်စလင်အများစုနေတဲ့နိုင်ငံတွေကလည်းရောက်ရွှေ့ပြောင်းအခြေချမှာကိုလူရန်စားမျိုးစုံကအတော်စိုးရင်ကြတယ်ဆိုတာစစ်တမ်းအချက်လက်တွေကပြနေတယ်လို့ Chatham House British သုတေသနအဖွဲ့ကစမ်းစစ်လေ့လာသူတွေကပြောပါတယ်စစ်တမ်းကောက်ယူမှုကနေဥရောပရှင်နိုင်ငံကလူအတော်များများကသူတို့နိုင်ငံတွေထဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်လာမှာကိုရက်ဆိုင်စေချင်တော့တွေ့ရတာပါအခုလိုမွတ်စလင်တွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်မှုလက်မခံတဲ့ပုံစံအားမျိုးမျိုးတွေ့ရပြီးအသက်အရွယ်ပညာရေးချင်းလိုက်ကွာခြားတာတွေ့ရတာပါပင်စင်စားတွေနဲ့အသက်ကြီးတဲ့ဥရောပသားတွေကပြင်းပြင်းထန်ထန်ကန့်ကွက်ချိန်မှာအသက်30အောက်တွေကတိတ်မဆန့်ကျင်ကြသလိုအထက်တန်းအောင်တွေက59ရာခိုင်နှုန်းကကန့်ကွက်ပေမဲ့ကောလိပညာတတ်တွေကအထက်ဝက်လောက်ပဲကန့်ကွက်ကြတာပါဒါပြင်ကျေးလက်တွေမှာနေသူတွေကမြို့ပြနေသူတွေထက်ဒီရွှေ့ပြောင်းခြေချသူတွေကိုလက်မခံခြင်းကြတာတွေ့ရပါတယ်အခုလိုအသက်အရွယ်နေရာဒေသနဲ့ပညာရေးလိုက်ကွဲပြားမှုတွေကိုကြည့်ရင်ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်နိုင်ငံ EU ဥရောပကနေခွဲထွက်ဖို့ဆန္ဒရှိမရှိကောက်ယူတဲ့စစ်တမ်းနဲ့တွားတူနေတာတွေ့ရပါတယ်
တောင်တရုတ်ပင်လယ်ပြင်ပေါ်မှာအမေရိကန်ရေတပ်လေယာဉ်နဲ့တရုတ်စစ်လေယာဉ်တို့အနည်းရရှိလောက်အောင်နှိကပ်သွားခဲ့တာကိုသိအရေးမကြီးတဲ့ပုံမျိုးအမေရိကန်ကပြောလိုက်ပါတယ်ဒီလိုဖြစ်အောင်တပင်လုတ်တယ်ဆိုတဲ့အထောက်အထားမတွေ့ရပဲအခုတခါသာဖြစ်တဲ့မတော်တဆမှုလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပ္ပတင် Jeff Davis ကပြောကြားခဲ့ပါတယ်တရုတ်ရဲ့ကြိုတင်သတိပေးလေယာဉ် KJ-200 ဟာဗုံးထုံးတွေတုန်းကအမေရိကန်ရေတပ်က P-3 လေယာဉ်ရဲ့အရှိဘက်ပေတထောင်လောက်အကွာကနေဖြတ်ပြန်တန်းသွားတဲ့အတွက် P3 လေယာဉ်ကချက်ချင်းရှောင်ပြီးတော့ပြန်တန်းခဲ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်တရုတ်ပြည်မကြီးနဲ့ဖိလစ်ပိုင်နိုင်ငံသားမှရှိတဲ့ Scarborough တန်တာကြောက်တန်းတွေနားကနိုင်ငံတကာပိုင်နက်ထဲမှာအမေရိကန်လေယာဉ်ကပုံမှန်ကင်းလှည့်ပြန်တန်းစင်မှာအခုလိုဖြစ်ခဲ့တာပါဒီအဖြစ်အပျက်ဖြစ်ခဲ့ပြီးတော့လေယာဉ်နှစ်ဆင်းကြားမှာပုံမှန်ဆက်သွယ်မှုရှိခဲ့တယ်လို့ကပ္ပတင် Davis ကပြောပါရယ်အစောပိုင်းစုံစမ်းမှုတွေအရဒါဟာမတော်တဆဖြစ်တာလို့သတ်မှတ်ထားပြီးမြဲအဖြစ်အပျက်ကိုပြန်လည်သုံးသပ်မှာဖြစ်ပြီးတော့အမေရိကန်စစ်တပ်တာဝန်ရှိသူတွေဘက်ကသက်ဆိုင်ရာတရုတ်စစ်ဖက်တာဝန်ရှိသူတွေကိုဆက်သွယ်မှာဖြစ်တယ်လို့လည်းသူကပြောပါရယ်ရေပြင်ပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းတူတွေဖန်တီးနေတာနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားတင်းမာမှုတွေရှိနေချိန်မှာပဲအခုလိုလေယာဉ်နှစ်ဆင်းတိုက်မိမလို့ဖြစ်ခဲ့တာပါရှင်
ယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တိုင်းအမေရိကန်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွင့်ရချိုးဖောက်မှုတွေအခုထိဆက်လက်ရှိနေသေးဖြစ်တဲ့လက်ပတောင်းတောင်ချင်းနီတပ်တူရင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်းပစ်ဖို့ Amnesty International လူခွင့်ရအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။လေဗရောင်တောင်ကျင်းဒီစီမံကိန်းဝင်ကျင်နေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းလာတာ၊လေယာဆုံးရှုံးလာတာတွေရှိနေတယ်လို့အဲ့ဒီဒေသသဘာဝဝင်ကျင်ပျက်စီးမှုနဲ့ကြုံရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချောက်မှုတွေရှိနေတယ်လို့ AI ဖွဲ့ရဲ့ February 10ရက်ထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။လေဗရောင်တောင်ကျင်းဒီစီမံကိန်းကိုတရုတ်အစိုးရပိုင်းလက်နက်နဲ့တပ်တူတူဖော်ရေး Norinco ကုမ္ပဏီကြီးရဲ့လက်ခွဲဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီကတူဖော်နေတာဖြစ်ပြီး2016စက်တင်ဘာမှာကျင်းဒီစတင်ထုတ်လုပ်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီစီးပွားရေးဒဏ်ခတ်မှုခံရတဲ့မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရခြားရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့လှုပ်ဆောင်နေချိန်မှာလက်ပတောင်းလိုစီမံကိန်းကြီးတွေဟာလူခွင့်ရချိုးဖောက်မှုတွေဆက်လုပ်နေပြီးတော့တာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ကအစိုးရခန်းစာမှာထောက်ပြပါတယ်မြန်မာနိုင်ငံအတွက်စီးပွားတိုးတက်ဖွံ့ဖြိုးမှုရှိစေဖို့ဒီစီမံကိန်းလိုစီမံကိန်းကြီးတွေလှုပ်ဆောင်ဖို့လိုနေတာထင်ရှားပေမဲ့အခုလိုတိုးတက်ဖို့ဒေသခံတွေစတိရတာမျိုးတော့မဖြစ်သင့်ဘူးလို့ AI အဖွဲ့ကပြောပါတယ်
ဂျပန်နိုင်ငံမှာပြီးခဲ့တဲ့2016ခုနှစ်အတွင်းမှာဒုက္ခသည်အဖြစ်နဲ့ရှောက်ထားသူဟာ2015ခုနှစ်ထက်44ရာခိုင်နှုန်းတိုးခဲ့ပြီးတော့11,000နီးပါးရှိတယ်လို့တရားရေးဌာနကတောက်ကြားနေကပြောကြားခဲ့ပါတယ်။ဂျပန်တရားရေးဌာနစီရင်အရမြန်မာလူမျိုး650လဲပါဝင်ပါတယ်။ ဒုက္ခသည်အဖြစ်ရှောက်ထားကြသူတွေဟာရှေ့တောင်အာရှနိုင်ငံတွေကအဓိကဖြစ်ကြပြီးတော့အင်ဒိုနီးရှားလူမျိုးတွေအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံအပေါ်ဂျပန်ကလက်တလောမှာပြည်ဝင်ခွင့်လျှော့ပေါ်မှုတွေကိုလုပ်ခဲ့တာပါ။ဒုက္ခသည်အဖြစ်ရှောက်ထားကြသူအများစုဟာဂျပန်မှာအလုပ်လာလုပ်နေကြသူတွေဖြစ်ပြီးတော့ဂျပန်မှာဆက်နေအလုပ်လုပ်ဝင်ငွေရှာကျင်ကြတဲ့အတွက်နိုင်ငံရေးခိုလုံခွင့်အစားဒုက္ခသည်ဖြစ်နေရှောက်ကြတာဖြစ်တယ်လို့ယုံကြည်ကြောင်းတရားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း2016ခုနှစ်ထဲဂျပန်ကဒုက္ခသည်28ယောက်ကိုသာလက်ခံခဲ့ပါတယ်။လက်ခံသူတွေကတော့အာဖဂန်နစ္စတန်၊အီသီယိုးပီးယား၊အရီထရီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ကြပါတယ်။ထောင်ပေါင်းချီတဲ့ဒုက္ခသည်ပြဿနာကိုဥရောပနိုင်ငံတွေရင်ဆိုင်နေရချိန်မှာဂျပန်က2016ခုနှစ်အတွက်ဒုက္ခသည်28ယောက်ပဲလက်ခံတဲ့ကိစ္စအပေါ်ဝေဖန်မှုတွေခံရနိုင်တယ်လို့ Japan Times သတင်းစာကဖော်ပြပါတယ်။ဂျပန်နိုင်ငံဟာဒုက္ခသည်အဖြစ်ခြောက်ထားသူတွေကျွမ်းကျင်အရေးချင်းမရှိတဲ့သူတွေကိုလက်ခံဖို့ဝင်လေးတဲ့နိုင်ငံဖြစ်တယ်လို့ပြောထားပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံကလူပေါင်း 5,000 ကျော်ဟာဆန်းနေအခါရှာပါပြက်လက်မှုဘေးနဲ့ရင်ဆိုင်နေရပါတယ်။ဘိုကိုဟာရမ်စစ်တေးကြတွေထိန်းချုပ်ခဲ့တဲ့နိုင်ငံအရှေ့မြောက်ပိုင်းဒေသတွေကတန်းနဲ့ချီတဲ့လူတွေအငတ်ဘေးကြရောက်နေတာဖြစ်ပါတယ
်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါ။တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်တို့ကျင့်သုံးလာတဲ့တရုတ်တနိုင်ငံနဲ့မူအတိုင်းဆက်ပြီးကျင့်သုံးသွားပါမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။မစ္စတာထရမ့်သမ္မတတာဝန်မယူခင်2016ဒီဇင်ဘာလတုန်းကထိုင်ဝမ်သမ္မတနဲ့စကားပြောခဲ့ပြီးတဲ့နောက်မှာတရုတ်တနိုင်ငံနဲ့မူကိုလက်ခံခြင်းမှလက်ခံမယ်ဆိုတာမျိုးပြောခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတရဲ့ရည်တည်ချက်ပြောင်းသွားခဲ့တာပါ။ VOA သတင်းတောက် Bill Eight ဘေကျင်းမြို့တော်ကနေသတင်းပေးပို့ထားတာကိုမဆုမျက်မွန်ကဆက်ပြီးတော့တင်ပြမှာပါရှင်။
American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့ကြားဆက်သွယ်စကားပြောမှုဟာတိတ်ကိုဖော်ဖော်ရွရွရှိလာပြီးတော့ခေါင်းဆောင်နှစ်ယောက်လုံးကအပြန်အလှန်လာလည်ဖို့ဖိတ်ခေါ်ခဲ့ကြတယ်လို့အင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးခြားဆုံးကတော့ American နဲ့တရုတ်ဆက်ဆံရေးရဲ့အုတ်မြစ်တစ်ခုဖြစ်တဲ့တရုတ်တနိုင်ငံတည်းမူကို American ကဆက်ပြီးတော့ကျင့်သုံးသွားမယ်လို့သမ္မတ Trump ပြောကြားခဲ့တာပါ။တရုတ်ပြည်တွင်းစစ်အတွင်း1949ခုနှစ်မှာထိုင်ဝမ်ကတည်ကြခွဲထွက်ပြီးတက်ကြွတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေရပ်တည်နေတာပါတရုတ်ကတော့ထိုင်ဝမ်ဟာသူတို့ရဲ့ပိုင်နက်တစ်ခုဖြစ်တယ်လို့ပြောပြီးတော့ပြန်လည်ပေါင်းစည်းရေးကိုလိုလားနေခဲ့ပါတယ်ဒီအတွက်အင်အားသုံးနိုင်တဲ့အလားအလာကိုလည်းဘယ်တော့မှပယ်မချခဲ့ပါဘူးဒါကြောင့်မစ္စတာထရမ့်သမ္မတရွေးကောက်ပွဲနိုင်ပြီးတဲ့နောက်ဒီဇင်ဘာလတုန်းကထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ကသမ္မတထရမ့်စီကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့တော့တရုတ်ဘက်ကအတော်လေးဒေါသထွက်ခဲ့ပါတယ်အမေရိကန်ကတရုတ်နဲ့တန်တမာဆက်ဆံရေးစခဲ့တဲ့1989ခုနှစ်ထဲကထားရှိတဲ့တရုတ်တနိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးခြင်းမှာကျင့်သုံးမယ်လို့သမ္မတထရမ့်ကပြောခဲ့တာကြောင့်လဲတရုတ်ဘက်ကစိုးရိမ်စရာဖြစ်ခဲ့ပါတယ်။သမ္မတရှီရဲ့တောင်းဆိုချက်အရသမ္မတထရမ့်ကအမေရိကန်တို့ကျင့်သုံးနေတဲ့ One China Policy တရုတ်တနိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးသွားဖို့သဘောတူခဲ့တယ်လို့အင်ဗျူရောထုတ်ပြန်ချက်မှာဆိုထားပါတယ်။စာသားအရသမ္မတဟာတရုတ်သတ်မှတ်တဲ့တပြည်တော်မူထက်ကိုအမေရိကန်သတ်မှတ်တဲ့တရုတ်တနိုင်ငံမူကိုဆက်ပြီးတော့ဆွဲကင်သွားမယ်ဆိုတဲ့သဘောရောက်တယ်လို့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့မှအာရှဆိုင်ရာအကြီးတန်းသုတေသီလုပ်နေသူ Shangri-La Dialogue ကအလက်ဇန်ဒါနီးလ်ကသုံးသပ်ပါတယ်ဒါပေမဲ့ Trump အစိုးရအနေနဲ့ထိုင်ဝမ်နဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးတက်အောင်လှုပ်သွားမယ်ပုံရတယ်လို့လည်းသူကမြင်ပါတယ
် What I suspect is that Trump may seek to widen the non-official relationship with Taiwan.
Trump ကထိုင်ဝမ်နဲ့တရားဝင်မဟုတ်တဲ့ဆက်ဆံရေးကိုစီးစီးသားသားတိုးချဲ့အောင်တိုးချဲ့သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်တနိုင်ငံနဲ့ဆက်လက်ကင်ဆွဲတယ်ဆိုတာနဲ့ထိုင်ဝမ်အစိုးရနဲ့ဆက်ဆံရေးအတွက်အချိန်ပေးစရာမလိုဘူးဆိုလို့ရမရောက်ပါဘူ
း။ထိုင်ဝမ်သမ္မတဆိုင်တဲ့ American သမ္မတ Trump တို့ဆက်သွယ်စကားပြောပြီးတဲ့နောက်မှာထိုင်ဝမ်တရုတ်ဆက်ဆံရေးနဲ့ပတ်သက်လို့သတိထားဖို့သမ္မတကိုနိုင်ငံခြားရေးဌာနနဲ့နိုင်ငံတော်လုံခြုံရေးတာဝန်ရှိသူတွေကပြောကြားထားပုံရတယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်ဟာ American ရဲ့စီးပွားရေးကိုမတရားယူနေသူ၊ငွေကြေးတန်ဖိုးချပြီးကုန်သွယ်ရေးမှာအသာရအောင်လုပ်နေသူလို့သမ္မတ Trump ကပြင်းပြင်းထန်ထန်ပြောခဲ့တာရှိသလိုနိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တရုတ်ကိုအရေးယူမယ်လို့ပြောထားခဲ့တာပါ။ဒါမဲ့အခုတော့အမေရိကန်ကတရုတ်နဲ့ပြဿနာဖြစ်နေတာအကျိုးမရှိဘူးဆိုတာသဘောပေါက်သွားပုံရတယ်လို့အာရှရေးရာသုံးသပ်သူတချို့ကမြင်နေပါဗျ။အာရှရေးရာကျွမ်းကျင်သူအလက်ခန်ဒရိုရိုက်ကတော့နိုင်ငံခြားရေးဝန်ကြီးဟောင်းဟန်နရီကက်ဆင်ဂျာရဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်တဲ့အကြံပြုချက်တွေသမ္မတထရမ့်ခေါင်းထဲရောက်သွားပုံရတယ်လို့ပြောပါတယ်။ဒါမဲ့အပြောင်းလဲတွေထပ်ပြီးဖြစ်နိုင်သေးတာကိုလည်းအခုလို့သူကပြောပါတယ
်။ On the China front, I mean it's almost like overnight things have changed somewhat.But this is, you know, Trump world and
တရုတ်နဲ့ပတ်သက်ရင်အပြောင်းလဲတွေဖြစ်သွားတာအများကြီးပါအခုကိစ္စကတော့ညာရင်းချင်းပြောင်းလဲသွားသလိုပါပဲဒါပေမဲ့ Trump ရဲ့ကဘာမှာတော့အပြောင်းလဲတွေကညာရင်းချင်းတော့မဟုတ်ပါဘူး နိုင်ပိုင်းအတွင်းမှာလည်းဖြစ်သွားနိုင်ပါတယ်
ထိုင်ဝမ်သမ္မတဆိုင်အီဝမ်ဘက်ကတော့တရုတ်အမေရိကန်ဆက်ဆံရေးမှထိုင်ဝမ်ကအပေးအယူလုပ်စရာကိစ္စတစ်ခုမဖြစ်အောင်လို့အမေရိကန်နဲ့ဆက်ဆံရေးကိုသတိထားကင်တွယ်ပုံရတယ်လို့သုံးသပ်သူတချို့ကယုံကြည်နေကြပါတယ်။ဝါရှင်တန်အခြေစိုက်စတင်ဆန်စင်တာသတ္တိပညာရှင်များအဖွဲ့ကအရှေ့အာရှဆိုင်ရာညွှန်ကြားရေးမှူးအယ်လန်ရွန်ဘတ်ကတော့ထိုင်ဝမ်အစိုးရဟာအပေးအယူလုပ်ခံရတာမျိုးလည်းအဖြစ်မခံနိုင်သလိုတရုတ်အစိုးရကိုလည်းစိတ်မဆိုးစေချင်ဘူးလို့မြင်ပါတယ်။နိုင်ငံကြီးနှစ်ခုအင်အားပြိုင်မှုကြားထဲမရောက်အောင်တိတ်ပြီးတော့သတိထားလုပ်ပါလိမ့်မယ်လို့သူကပြောပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားဘာပြဿနာမှမဖြစ်စေတဲ့ချင်းကပ်မှုနဲ့နီးကပ်တဲ့ဆက်ဆံရေးကိုဆက်ပြီးတော့ထားရှိသွားမယ်လို့အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောပြီးတဲ့နောက်ထိုင်ဝမ်ရုံးကတောက်ချနေကကြေညာချက်ထုတ်ပြန်ပါတယ်။အရှေ့အာရှဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်အစိုးရကတိတ်ကိုအရေးတကြီးထားတယ်ဆိုတာကိုထိုင်ဝမ်ဘက်ကနားလည်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုတရုတ်နဲ့အမေရိကန်ဆက်ဆံရေးပြေလည်သွားပြီလို့ယူဆရချိန်မှာအရှေ့နဲ့တောင်တရုတ်ပင်လယ်ထဲမှာတင်းမာမှုပြင်းထန်နေခြင်းလည်းဖြစ်ပါတယ်တောက်ချာနေ့နေ့လယ်ပိုင်းမှာတော့သမ္မတထရမ့်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အင်ဗျူရောမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးဟာဒေတာရင်းတည်ငြိမ်အေးချမ်းရေးအတွက်အုတ်မြစ်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်ရှင
်။တော်တာရှင်များရှင်မြန်မာနိုင်ငံမှာတန်းန်းကနေကိုရန်ထီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါတယ်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကနေ့ညတင်ဆက်မယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာသတင်းလှတွေကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုနှုန်းဟာအရင်နှစ်ခါတည်းစာရင်နှစ်ဆနီးပါးမြင့်တက်သွားတယ်လို့ပြည်ခဲ့တဲ့ရက်ပိုင်းတွင်ထုတ်ပြန်လိုက်တဲ့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Barma ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကရောဘယ်လိုတုံ့ပြန်ပါသလဲဆက်ပြီးတော့နားဆင်ပါရှင်။
2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84ခုရှိခဲ့ရာကနေ2016ခုနှစ်အတွင်းတိုင်းနယ်ပြည်နယ်10ခုအတွင်းလူခွင့်ရေးချိုးဖောက်မှုပေါင်း154ခုအထိရှိလာကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့အစီရင်ခံစာကဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာမြန်မာတပ်မတော်ဘက်ကကျူးလွန်မှုတွေပိုးပြီးများပြားကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Barma ရဲ့စီမံအဖွဲ့ဝင်မတ်မွန်နေလီကပြောပါတယ်
ညာတော့အချင်းဒီစစ်တပ်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်အဲ့ဒီချက်မှမှဒီဒီလူရှိပေါ့နော်ဒီလူရှိရေးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်ဆိုလို့ရှိရင်ဒီချက်မှလည်းကျမတို့ကောက်ခံတဲ့ theme ဒီလက်နက်ကအဖွဲ့ကြီးပေါ့နော်ဒီချန်ပီယံမဆိုလို့ရှိရင်လည်းလက်နက်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်နက်ကအဖွဲ့ကြီးကနေချူဖောက်တဲ့ဒိစာတွေကတော့အချို့တည်းတွေပေါ့နော်အဲ့လိုမျိုးတွေ့ရပါတယ်
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာသူတို့လိုချင်တဲ့ဒီမိုကရေစီအစိုးရလို့ပြောလို့ရပေမယ့်အဟန့်အတားတွေအများကြီးရှိနေတဲ့အပေါ်မှာလူခွင့်ရေးအခြေအနေတိုးတက်လာအောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့မတ်မွန်နေလီကပြောပါရယ် Andy Barma ရဲ့အစိုးရခန်းစားပါအချက်တွေကိုအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကလည်းလေ့လာနေကြောင်းအတွေ့အမှုအစ်စ်မြိုင်ကပြောပါရယ်ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေပိုးပြီးများလာတဲ့အချက်ကိုတော့သူတို့လက်ခံကြောင်းနဲ့လူမှုရေးနဲ့မူရစေဝါပြဿနာတွေနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကိစ္စတွေဟာအဓိကအကြောင်းအရာတွေဖြစ်တယ်လို့သူကအခုလိုသုံးသပ်ပါတယ်
။လူမှုရေးနဲ့လူတွေရဲ့နေထိုင်မှုပုံစံတွေကလည်းတော်တော်လေးပြောင်းလာတဲ့အခါကျတော့အဲ့ဒီမှာလည်းလူမှုရေးဆိုင်ရာပြဿနာတွေကတော်တော်လေးပဲများလာတာရှိတယ်။နောက်မူရစေဝါပိုင်းဆိုင်ရာလည်းများလာတဲ့အတွက်ဒီမှာလည်းပဲကျွန်တော်တို့လူခွင့်နဲ့ပတ်သက်လို့ဖြိုက်မှုတွေကလည်းများလာတယ်။နောက်ကျွန်တော်တို့တိုင်းနာဒေသတွေမှာလည်းတချို့ဒေသတွေမှာ တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်တဲ့အတွက်ဒီတိုက်ပွဲဖြစ်တဲ့နယ်မြေတွေပဋိပက္ခဖြစ်တဲ့နယ်မြေတွေကတော့သူ့ရဲ့သဘောတဘာဝအရာကိုကသူ့ကိုယ်ရည်ထိတဲ့မှုတွေဖြစ်တတ်တဲ့သဘောအဲ့လိုရှိပါတယ်ဆိုတော့ခုနပြောလို့များလာတဲ့ဆိုတော့ဟိုအနေထားကတော့အကြောင်းလေးမျိုးကြောင့်ဒါပို့ပြီးတော့ရင်ဟိုသုံးတမ်းမယ်ဆိုတော့အဲ့ဒါတဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်
တဖက်မှာလည်း NLD အစိုးရလက်ထက်ပွင့်လင်းမြင်သာမှုရှိလာတဲ့အတွက်အာဏာပိုင်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေလက်စားမှုတွေကိုလူမှုကွန်ရက်သတင်းမီဒီယာတွေကနေတဆင့်ထုတ်ဖော်တင်ပြခွင့်ရခဲ့တယ်လို့ကရင်လူခွင့်ရေးအဖွဲ့တာဝန်ရှိသူတဦးကလည်းပြောပါတယ်။ NT ဘာမကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့စစ်ဘေးဒုက္ခသည်တွေအပေါ်လူသားချင်းစာနာတဲ့အကူအညီတွေတားဆီးခံရမှုလူခွင့်ရေးချိုးဖောက်သူတွေကိုအပြစ်ပေးအရေးယူတာမျိုးမရှိတာဖိနှိပ်တဲ့ဥပဒေပုံမှန်တွေဆက်ပြီးတည်ရှိနေတာတွေကိုအဓိကဝေဖန်ထောက်ပြထားပါတယ်။ဒီတော့တွင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေပေါ်လုံခြုံရေးတပ်တွေဘက်ကနှင်းပန်းနှိပ်စက်မှုတွေတပ်ဖြတ်မှုတွေစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာတစ်စောင်လည်းပြီးခဲ့တဲ့သတင်းပတ်တွင်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အဲ့ဒီအစီရင်ခံစာမှာပါတဲ့ဆွဆွဲချက်တွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကတဆင့်စစ်ဆေးနေကြောင်းနဲ့ကျူးလွန်ကြောင်းတွေ့ရှိပါကအရေးယူမှာဖြစ်တယ်လို့ကုလသမဂ္ဂကိုတုံ့ပြန်ပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်တိုင်းမြန်မာနေဆက်ကဒုက္ခသည်တွေနေရရင်ပြန်တဲ့အခါမှာအစီအစဉ်တကျဖြစ်အောင်ရည်ရွယ်တဲ့အနေနဲ့ကရင်ဒုက္ခသည်ကော်မတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ပူးပေါင်းပြီးတော့ကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကဆက်ပြီးပြောပြပါမယ်။
တိုင်းမြန်မာနယ်စပ်တခြားဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံတွင်းပြန်လည်အခြေကျတဲ့အခါအစီအစဉ်တကျဖြစ်အောင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ကရင်ဒုက္ခသည်ကော်မတီ KRC နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပူးပေါင်းပြီးတော့ Committee for Refugee Return CRR ဆိုတဲ့ဒုက္ခသည်နေရပြန်ရေးအတွက်ကော်မတီကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကိုယ်သဘောနဲ့ကိုမြန်မာနိုင်ငံတွင်းပြန်ပြီးအခြေကျနေထိုင်ကြတဲ့ဒုက္ခသည်တွေအနေနဲ့နေရထိုင်ခြင်းအဆင်မပြေမှုတွေရှိနေချိန်မှာပဲ DCRR Committee အဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ CRR ဒုက္ခသည်နေရပြန်ရေးကော်မတီအဖွဲ့နဲ့ပတ်သက်ပြီးတော့ CRR ကော်မတီအဖွဲ့ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့စောရောဘတ်ထွေကအခုလိုပြောပါရစေ။အဲ
ဒီလိုဖွဲ့စည်းကြတဲ့ကော်မတီအရပ်ရည်ရွယ်ချက်အရပ်တည်းကတော့ဒုက္ခသည်ပြန်သွားလို့ရှိရင်တော့အပြည့်ရှိတဲ့ရှိအောင်နေရာနဲ့ဘယ်လိုအားလုံးအစ်ပြေဖို့ကတော့ကော်မတီပြန်လို့ဖွဲ့ထားတယ်လေ။အားလုံးရဲ့ဒီလိုကော်မတီနဲ့ဆက်နေရ။လာမယ်စစ်တေးရမှာကျွန်တော်အဲဒီဒုတိယကျင်းနဲ့ကျွန်တော်ထိုင်ရတော့ရှိဝေးဆုံးဖြတ်တာတွေလည်းရှိနေတယ်။ဒါတွေလုပ်ရမှာကျွန်တော်တို့အတွက်လက်ထက်မြန်မာပြည်ကျမှကျော်ရတာကျွန်တော်ဆွေးထင်တာဖြစ်ပါတယ်။
အခုလောလောဆယ်ကိုယ်တဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးအခြေချနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်ဒုက္ခသည်စခန်းတွေမှာအမြင့်စင်းသွားပေးဖို့အတွက်ရုံးတွေဖွင့်လှစ်ပေးထားပါတယ်။ဒါပေမဲ့ဒီအစီအစဉ်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ IOM ထိုင်းနိုင်ငံအစိုးရနဲ့မြန်မာအစိုးရတို့ပူးပေါင်းလှုပ်ဆောင်မှုတွေသာဖြစ်ပြီးကရင်ဒုက္ခသည်ကော်မတီနဲ့ပူးပေါင်းဆောင်ရွက်တာမျိုးမရှိပါဘူး။ဒါနဲ့ပတ်သက်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော်ရောဘတ်ထွေကအခုလိုပြောပါတယ
်။ So the bond of the change is to do as a UN side to do that and to reset it all. ကျွန်တော်တို့စခန်းကော်မတီနဲ့ကျွန်တော်တို့ KRC နဲ့တို့ရအချက်အလက်ရှိတယ်။ဒီတော့အရေးကြီးတဲ့အနေနဲ့တို့နာမည်တွေပါတယ်that's going to be a military theater to go to and that the aggressive standard message to call the VRC volunteer repetition and send to Kuro to send corner to masses is a long any VRC of the internet where going to be so damage is any yeah is yeah to resolve it and I'm saying that the European and the UN is in the Thai Soya
မြန်မာနိုင်ငံအတွင်းကိုယ်သဘောနဲ့ကိုပြန်ပြီးအခြေချနေထိုင်ကြတဲ့ဒုက္ခသည်ပထမဦးဆုံးအတုပ်ကို2016ခုနှစ်အောက်တိုဘာလအတွင်းမှာပြန်လည်ပို့ဆောင်ခဲ့တာဖြစ်ပါတယ်။လူဦးရေ56ဦးပါဝင်တဲ့အဲ့ဒီပထမဦးဆုံးပြန်ပို့လိုက်တဲ့ဒုက္ခသည်တွေရဲ့နေရေးထိုင်ရေးနဲ့စားဝတ်နေရေးတွေကိုမြန်မာအစိုးရနဲ့ UNHCR တို့ကယာယီထောက်ပံ့ကူညီပေးမှုတွေလုံဆောင်နေပေမဲ့နေရထိုင်ခြင်းနဲ့ပတ်သက်လို့ကတော့အဆင်မပြေမှုတွေအတော်လေးရှိနေတယ်ဆိုပြီးရန်ကုန်မှာပြန်ပြီးအခြေချကြတဲ့ဒုက္ခသည်တွေကပြောပါရယ်။ပ ပြည်တွင်းစစ်ကြောင့်အိမ်နင်းချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြပြီးတော့သူတို့အများစုဟာဒုက္ခသည်စခန်းတွေမှာနေထိုင်လာကြတာနှစ်ပေါင်း30နီးပါးရှိကြပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတရားဝင်ဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်ဦးရေ3000ကျော်ရှိတယ်လို့ UNHCR ကထုတ်ပြန်ထားတဲ့စင်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်ပြင်ဆင်လှုပ်ဆောင်မှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်လိုတတိယနိုင်ငံတွေမှာအခြေကျနေထိုင်ဖို့လျှောက်ထားကြတဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းမကြခင်ကအမေရိကန်သမ္မတအစ်ဒေါ်နယ်ထရမ့်ရဲ့ဒုက္ခသည်ခေါ်ယူရေးနဲ့လူဝင်မှုကြီးကြရေးဆိုင်ရာအမိန့်ထုတ်ပြန်ချက်တွေကြောင့်စိုးရိမ်မှုတွေဖြစ်ရတယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော်ရောဘတ်ထွေးကပြောပါတယ
်။ဟဲ့ဒီရတာကလောလောဆယ်သမ္မတအစ်တဲ့ဆန္ဒသူတွေပြထားတာရှိတယ်။ဘလဇေဖာမဲလူရတော့ကုလားတော့ရဆိုင်နေသေးတယ်။ဆောက်ရအောင်မယ်။လာသာပြီးမှသူရတော့ခွင့်ပေး
။သမ္မတထရမ့်ရဲ့အမေအရာအမေရိကန်နိုင်ငံကဒုက္ခသည်တွေလက်ခံတာကိုရက်ပေါင်း120ဆိုင်းငံ့ထားပြီးအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်၊လေးဗျားနဲ့ယီမင်နိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝင်ခွင့်မပေးဖို့ရက်ပေါင်း90ပိတ်ပင်ထားပါတယ်ရှင်
။ရှားဖောင်ပြပြသွားတာပါ။အခုလိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအကြောင်းကြားရပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်မှာမြန်မာရွှေပြောင်းအလုသမားတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုတစ်ဆက်တည်းပြောပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာရွှေပြောင်းအလုသမား၁၀ဦးကိုကုန်စင်းတွေနဲ့ရောဖွဲ့ပြီးတော့တင်ဆောင်လာတဲ့ထိုင်းမျိုးသမီးတဦးမောင်းလာတဲ့ကားတစ်စီးကို February 6ရက်နေ့ကမဲဆောက်မြို့အထက်မှာထိုင်းအာဏာပိုင်တွေကစစ်ဆေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းအပြေဆုံးကိုတော့VOA မြန်မာပိုင်းသတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာရွှေပြောင်းလူသမား၁၀ဦးဟာထိုင်းနိုင်ငံအတွင်းပိုင်းမှာလှုပ်လှုပ်ကင်ဖို့အတွက်ကုန်စင်းတွေတင်ဆောင်လာတဲ့ကားထဲမှာခိုးဝှက်ပြီးလိုက်ပါလာခဲ့တာပါ။မဲဆောက်မြို့ကအထွက်စစ်ဆေးရေးဂိတ်တစ်ခုမှာတော့အာဏာပိုင်တွေကမူရစေဝါစစ်ဆေးမှုတွေလုပ်ဆောင်ရင်းနဲ့လူကုန်ကူးခံရသူမြန်မာနိုင်ငံသား၁၀ဦးကိုဖမ်းဆီးမိခဲ့ပါတယ်။အဲ့ဒီကားကိုတော့ထိုင်းအမျိုးသမီးတဦးကမောင်းနှင်လာခဲ့တာဖြစ်ပြီးလူပွဲစားတွေကတဦးကိုဗန့်ငွေ3000ပေးလို့တဲဆောင်ပေးခဲ့တာဆိုပြီးကာမောင်သမားအမျိုးသမီးကထွက်ဆိုခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးကပြောပြပါတယ်
။တရားကို3000လုံးနဲ့ပဲရတယ်တဲ့အဲ့လိုမျိုးထွက်ဆိုထားတယ်။ဟိုကအစည်းအဝေးရောင်းနဲ့ပုံစံကားမျိုးတွေလုပ်ပြီးတော့တင်လာတာ။မင်းကလေးနှစ်ယောက်ပါတယ်ဆိုတော့ရဲနဲ့တွေ့တဲ့အခါကျတော့ဒီလောက်လူတက်တွေတွေမိနေပြီးတဲ့အခါလိန်အောင်ပါလားဆိုတဲ့သဘောမျိုးနဲ့သူကဝန်ခံတယ်ဒါပေမဲ့လို့သူကလူတယောက်ကနေခိုင်းလို့သူကနေပြီးခေါ်လာတဲ့ဆိုတော့တယောက်ကို3000လုံးတယ်ပေါ့နော်ခေါ်လာတယ်ဆိုတော့သဘောမျိုးနဲ့သူကဆက်ဆူထားတယ်ပြင်ထားတဲ့ကားမှာဆိုတော့မူရစည်းဝါတော့မဖြစ်နိုင်ဒါပေမဲ့တည်ရလို့ပဲနေလဲတည်ရလို့ပြောတော့မပြောဘူးပေါ့နော်တည်ရတဲ့လူတွေအဲ့တော့တည်ပေးတဲ့လူတွေတိခိုက်မှာစိုးလို့ပေါ့အဲသူတို့ဘက်ကနေတည်ပို့တဲ့လူကယ်ဖွဲ့ထားပြီးတော့ကယ်ဖွဲ့ထားပြီးတော့သူကဒီကားမှာပါနိုင်တယ်ဆိုတာကိုအတီးရွက်တွေတင်ထားတဲ့ကားကိုမင်းစည်းပါရတော့လက်ရှိမှာပေါ်မှာ
လက်ရှိမှာတော့လူတွေကိုတဲဆောင်လာတဲ့အမျိုးသမီးကိုတရားမဝင်လူတဲဆောင်မှုနဲ့တရားဆွဲဆိုထားပြီးသူကတဆင့်လူကုန်ကူးခဲ့သူတွေကိုဆက်လက်စုံစမ်းနေတယ်လို့သိရပါတယ်အရင်တုန်းကတော့အခုလိုမျိုးကုန်စင်းတင်တဲ့ကားတွေပေါ်မှာရှေ့ပြောင်းလို့သမားတွေကိုတင်ဆောင်လာတာတွေဗန်ကောက်ကိုတက်မဲ့ကားကြီးတွေရဲ့အတွင်းပိုင်းပစ္စည်းတွေကြားထဲမှာလူတွေတဲဆောင်လာတာတွေဟာထိုင်းနယ်စပ်မှာမကြာခဏဖြစ်လေရှိပေမဲ့ထိုင်းအစ်စ်ဆိုရတက်လာပြီးတဲ့နောက်မှာတော့လူကုန်ကူးမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေလုပ်ခဲ့တာပါလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့အာဏာပိုင်တွေကိုပါအရေးယူတာတွေကိုလုပ်ခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ပင်လယ်စာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာလူသမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတရားသတိအနှိမ့်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလူသမားသုံးသန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့တရားတူးစောင့်ကြည့်အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ VOA မြန်မာပိုင်းစနေနေ့နက်ခင်းအစီအစဉ်ကိုရေဒီယိုအချိန်နဲ့တပြေးညီ Facebook မှာလည်းတိုက်ရိုက်တင်ဆက်နေပါတယ်။နားဆင်နေကြသူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမှာကတော
့ In the days when I went to law school my entering class at Harvard was over 500
ဒါကတော့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်မက်နန္ဒာချန်ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာပြဿနာပြည်လဲစေဖို့အတွက်အပြောင်းလဲတွေလိုအပ်တဲ့အကြောင်းအကဲခတ်တွေသုံးသပ်ဆိုတဲ့ခေါင်းစဉ်နဲ့ VOA သတင်းတောက် Steve Miller ရဲ့သတင်းလွှာကိုဥစွာတင်ပြရမယ်ဆိုရင် RAND Corporation ကအကြီးအကဲနိုင်ငံရေးသိပ္ပံပညာရှင် Jonah Blank ကဘင်္ဂလားဒေ့ရှ်မြန်မာအစိုးရနှစ်ရက်စလုံးအနေနဲ့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေသတင်းတောက်တွေကိုရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားခွင့်ပေးတာမျိုးနိုင်ငံတကာကတင်ပြနေတဲ့လူခွင့်ရေးအလွဲသုံးစားပြုမှုတွေကိုရပ်ဆိုင်းဖို့လိုအပ်တာမျိုးလို့အပြောင်းလဲတွေလုပ်ဖို့လိုအပ်တယ်ဆိုပြီးသုံးသပ်ထားတာနဲ့ဆောင်းပါးကိုအစားချီထားပါတယ်။ Asian Maritime Transparency Initiative ရဲ့ Director Greg Pauling ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကြိုင်တွယ်ပြီးတော့အစိုးရကခွင့်ပြုထားတဲ့ခွဲခြားဆက်ဆံမှုမူဝါဒတွေကိုမယုံသိမ့်ဘူးဆိုရင်ပြီးတော့စစ်တပ်ရဲ့လက်ရှိချင်းကပ်ပုံတွေကိုပြောင်းလဲဖို့ဖိအားမပေးဘူးဆိုရင်တော့ဒီပြဿနာပြေလည်နိုင်စရာမရှိဘူးလို့သုံးသပ်ထားပါတယ်။ Stratfor အရှိတောင်အာရှသုံးသပ်သူ Ivan Rees ကတော့မြန်မာနိုင်ငံရဲ့နိုင်ငံသားလူမျိုးစုတစ်ခုဖြစ်နေနိုင်ငံသားတွေဖြစ်အတိမတ်ပြုခံကျင်ကြတဲ့မွတ်စလင်ရိုဟင်ဂျာတွေကိုနိုင်ငံအတွက်ချိမ့်ချမှုတစ်ရက်အဖြစ်ဗုဒ္ဓဘာသာရခိုင်လူမျိုးတွေအပါအဝင်လူပြင်းကြိုက်ဗုဒ္ဓဘာသာဝင်တွေနိုင်ငံရေးလှုပ်ရှားသူတွေနဲ့စစ်တပ်တို့ကမြင်နေကြတဲ့အတွက်မွတ်စလင်ရိုဟင်ဂျာတွေကိုစန့်ကျင်နေကြတယ်လို့ဆိုထားပါဗျ။ဒါကြောင့်ဒီပြဿနာဖြစ်ရှင်းရေးမှာအရက်ဖက်စစ်ဖက်နှစ်ဖက်စလုံးကလူမျိုးရေးဘာသာရေးမတူကွဲပြားမှုတွေကိုစစ်ဆက်ညှိနှိုင်းဖို့ရလိုအပ်တယ်လို့ထောက်ပြထားပါဗျ။မြမရေးသုံးသက်သူဟန်တာမတ်စတန်ကတော့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးအမှန်တကယ်ထူထောင်နိုင်ဖို့လိုအပ်တယ်လို့ပြောဆိုထားပါဗျ။ဒီလိုသုံးသပ်မှုတွေရဲ့အဆုံးမှာတော့အခုလိုဆွဆွဲချက်တွေကိုအလေးနက်ထားပေမဲ့စုံစမ်းစစ်ဆေးမှုအသစ်တရမစတင်ခင်ခိုင်မာတဲ့အထောက်အထားတွေလိုအပ်တယ်လို့မြမအစိုးရဘက်ကတုံ့ပြန်ချက်နဲ့ဆောင်းပါးကိုညှိကုံချုပ်ထားပါရှင်။အခုဆက်လက်တင်ပြပေးချင်တာကတော့ရိုဟင်ဂျာတောင်းချမ်းသူများကိုယ်ပြတနာကိုဖန်တီးတဲ့မြမနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာမှာဆောင်းပါးရှင်အဖာရူပါဘတ်တာချာကြီးရေးသားထားတာကိုဆက်ပြီးတော့တင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာရေးအတွက်လှုပ်ရှားနေတဲ့ Haraka L Yakin အဖွဲ့ဟာရမုံငွေကောင်းကောင်းတင်နန်းကောင်းကောင်းရရှိထားသလိုတာလီဘန်လိုတခြားတောင်းချမ်းသူအဖွဲ့တို့နဲ့လည်းဆက်သွယ်မှုရှိနေတဲ့အကြောင်းနိုင်ငံတကာပဋိပက္ခဖြေရှင်းရေးအဖွဲ့ ICG ရဲ့မကြာသေးခင်ကအစီရင်ခံစာကိုကိုးကားပြီးတော့အစာချီရေးသားထားပါတယ်။ရခိုင်ပြည်နယ်တွင်2016အောက်တိုဘာလမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုနှစ်ခုရဲ့နောက်ွယ်မှာလည်းဒီအဖွဲ့ပါဝင်ခဲ့ပြီးတော့အွန်လိုင်းပေါ်ကနေလည်းသူတို့အဖွဲ့နဲ့ပတ်သက်ပြီးတော့ဝါဒဖြန့်ချီတဲ့ဗီဒီယိုတချို့ကိုထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။အတိတ်မှာတော့ကလည်းရိုဟင်ဂျာတောင်းချမ်းသူအဖွဲ့တွေရှိခဲ့ပြီးမူဂျာဟေဒင်တပုံအဖွဲ့လူတချို့အဖွဲ့တွေကမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကပေါ်ပေါက်ခဲ့ဘူးပေမဲ့မြန်မာစစ်တပ်ရဲ့ခြေမုံမှုခံခဲ့ရတယ်လို့လည်းရေးသားထားတာပါ1980နဲ့90ပြည့်လွန်နှစ်တွေမှာရှိခဲ့ဘူးတဲ့ရိုဟင်ဂျာသွေးစစ်ညီညွတ်ရေးအဖွဲ့ RS ဆိုလိုပဲအခုအဖွဲ့ဟာလည်းဒေသခံတွေရဲ့ထောက်ခံမှုကိုရရှိခဲ့ပြီးတော့ထူးထူးခြားခြားထောက်ခံမှုရခဲ့တာကတော့ရခိုင်ပြည်နယ်မှာ2012ခုနှစ်ကလူမှုအတိုင်းဝိုင်းကြားပဋိပက္ခတွေကြောင့်ဖြစ်တယ်လို့ဆိုထားပါဗျ။ဒါကြောင့်လဲမြန်မာအစိုးရအနေနဲ့အောက်တိုဘာလတည်းမောင်ရောမှာကြုံခဲ့ရတဲ့တိုက်ခိုက်မှုတွေဟာရေရိုပြဿနာအဖြစ်မမြင်ဖို့ဒေသခံတွေအပေါ်လူခွင့်ချိုးဖောက်မှုတွေဟာအစွန်းရောက်အုပ်စုကိုအားဖြည့်ရရောက်တယ်လို့လည်းသတိပေးထားပါဗျ။မကောင်ဆိုးဝါးတကောင်ကိုမဖန်တီးမိစေဖို့အစိုးရနဲ့စစ်တပ်အနေနဲ့အထူးသတိထားပြီးတော့ကင်တွယ်ဖို့ဒေသခံတွေအပေါ်မှာလည်းကောင်းကောင်းမွန်မွန်ပြုမှုဆက်ဆံဖို့ဟာအရေးကြီးတယ်လို့အဆုံးသတ်ထားတဲ့စောင့်မောက်ကိုတော့ thediplomat.com မှာဖတ်ရှုနိုင်ပါတယ်ရှင်။
မနနာချမ်းပြပြသွားတာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကဆက်ပြီးတော့တင်ဆက်မှာပါရှင
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
living hand to mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G living ကLIVE live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND hand ကလေ TO2 ကမှာ MOUTH mouth ကပါဇာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝရတ္တီတာလက်ကဏီပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြက်တိတ်ကြတဲ့လွန်းလာတို့နောက်ထမင်းတနဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခက်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇက်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင်။
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မုန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူး၊ကြက်တဲလာတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The Browns have 3 kids.The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့အမျိုးသမီးကဏ္ဍကိုဆက်လက်ပြီးထုတ်လွှင့်ပါပါ။ American နိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေအနက်3ဦးသာအမျိုးသမီးတရားသူကြီးတွေဖြစ်ကြပြီးအဲ့ဒီထဲမှာ Ruth Bader Ginsburg လည်းတဦးအပါဝင်ဖြစ်ပါတယ်။အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုအတွက်ဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းကြသူတွေထဲမှာသူဟာထင်ရှားသူတဦးဖြစ်ပါတယ်။မကြသေးမီကအထင်ကရစတန်ဖို့ဒ်တက္ကသိုလ်မှာသူ့ဘဝတာကြိုးပမ်းခဲ့တဲ့အကြောင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve
Now, Ruth Bader Ginsburg's greatest challenge lies ahead, a challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century.Most of us know that the inscription
Ruth Bader Ginsburg နေနဲ့စစ်မှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်စေတနာကောင်းပြီးကိုကျင်းစာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာ American သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အားစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားရုံးချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကပီးထူထားပါရယ်။နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကပီးထူထားပါရယ်။ Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမှတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါရယ်
။အဲဒါကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ဖိုစင်သမ္မတ Clinton ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသက်စာကျင်းဆူပွဲမှာRuth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစင်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး9ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာဒီအိုကော်နာတူတာရှိခဲ့ပြီး ရူ့ဘေဒဂင်းစဘတ်ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာနယူးယောက်မြို့ဘရုတ်ကလင်မှာ1993ခုကမွေးဖွားခဲ့ပြီးခုဆိုအသက်83နှစ်ရှိပါပြီ။သူဟာအထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Cornell Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဘဟုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမ္မတ Clinton ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Ginsburg အနေနဲ့ကြားမှဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာဖေဖော်ဝါရီလ6ရက်နေ့ကအထင်ကြီး Stanford တက္ကသိုလ်မှာအထိပ္ပယ်ရှိတဲ့ဘွားဆိုတဲ့ကောင်းကြီးနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီအစီအစဉ်မှာကောက်နှုတ်တင်ပြလိုပါတယ်။အထိပ္ပယ်ရှိတဲ့ဘွားဆိုတဲ့စာသားအပေါ်သူ့ရဲ့ခံယူချက်နဲ့ပတ်သက်လို
့ To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ့်အတွက်မဟုတ်ပဲတခြားတွေတခုခုလုပ်ပေးခြင်းပါပဲ။ကျွန်မဥပဒေကျောင်းသားတွေကိုတခါတရံမိကုံးပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မွေးဝန်းကျောင်းတခုတွေပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တဲ့ဆိုရင်တော့ကိုယ့်အတွက်သာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ်တော့ဘွားပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘွားအ내အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စင်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school, my entering class at Harvard was over 500 students.Only 9 were women.
ကျွန်မဥပဒေကျောင်းတက်တုန်းကနဲ့ Harvard တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့ကုဥကပဲအမျိုးသမီးတွေဖြစ်ပါတယ်။အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူး။အမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါတယ်။အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲဘယ်နှစ်ယောက်ကကိုထင်ထားတယ်လို့မဖြစ်ကြတယ်လဲလို့ကျမပြန်ပြီးခဲ့ပါတယ်ဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မီးလေးမရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တယ်3-4နာရီကြာဆောင်ဝဲဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူး။အဲ့ဒီတုန်းကအချိန်လေးကိုကြည်ကြည်ညံ့ညံ့နဲ့လက်ခံခဲ့ကြတယ်။ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမီးခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်။ပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်မြို့သမီးရေးလှုပ်ရှားမှုတွေကြောင့်ဒီစိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ကုလသမဂ္ဂကလည်းနိုင်ငံတကာမြို့သမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အပြောင်းလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အလုံးနီးပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်လဲဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding dayIn every good marriage, she counsels.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်ျားမပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထက်တဲ့နေ့မှာသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေ မကြားချင်အောင်ဆောင်နေဖို့ပါပဲကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်ကျမရဲ့56နှစ်တန်းအင်တောင်ရေးတက်တန်းတစ်လျှောက်မှသာမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနပ်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years, 1954 to 1956.
ကျမခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျမအတွေ့သိကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မွန်းမာတီကအိုကလာဟိုမာမှာအမြောက်တရင်မှာသွားထတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်။1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နှစ်ဥပဒေကျောင်းစတက်ဖို့ကလေးတစ်ဖက်နဲ့တက်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မွန်းဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကျောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လည်းဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်အတွက်အရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခုလိုအမျှော်မြင်ကြီးမှုနဲ့ဇွဲလုံးလမလျှော့ချိုးပန်းမှုကြောင့်လဲ Ruth Bader Ginsburg ဟာနိုင်ငံတော်တရားရုံးချုပ်မှအမျိုးသမီးတရားသူကြီးတွေနဲ့တူဖြစ်ပြီးအမျိုးသမီးများဒန်းတူအခွင့်အရေးရှေ့ဆောင်အဖြစ်သမိုင်းတင်ခံရပြီဖြစ်ပါတယ်။တသက်တာတာဝန်ထမ်းဆောင်ရမယ်ဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးကနေအသက်83နှစ်ရွယ်ရှိပြီဖြစ်တဲ့တရားသူကြီးဂင်းစဘတ်ကတော့သူတာဝန်ချီအောင်ထမ်းဆောင်နိုင်သေးပြီတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မကြာခဏဖြေကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဒါကတော့ဒေါ်လာလာတန်းတင်ဆက်သွားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့ဒေါခင်မျိုးသက်တင်ပြနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပါပါရှင
်တမီတန်ရဲ့တကယ်လေးပုံတပုံလောက်သေးငယ်တဲ့နာနိုကားကလေးတွေနဲ့ကားပြိုင်ပွဲကျင်းပမယ်အကြောင်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်မယ်အိုဟိုင်ယိုတက္ကသိုလ်အသင်းကပါမခဒေါက်တာဆောဝေလှကိုမေးမြန်းပြီးတင်ပြပေးပါရစေ
။ဒီနာနိုကားပြိုင်ပွဲကကမ္ဘာပေါ်မှာပထမဦးဆုံးပြုလုပ်တဲ့ပြိုင်ပွဲဖြစ်ပါတယ်။ပြိုင်ရမယ့်သူကစီကန်းနေရပါလဲဆိုတော့ဒီနာနိုကားပေါ့နော်။နာနိုဆိုတာကတော့ငယ်ๆလေးပေါ့ခင်ဗျာ။စပေါင်းတကယ်လောက်ငယ်တာပေါ့တမီကြတဲ့။အဲ့တော့ဒီနာနိုကားရဲ့ size ကဘလောက်လောက်ရှိမလဲဆိုတော့1 nanometer to 4 nanometer အရွယ်ပေါ့ခင်ဗျာငယ်ငယ်လေးတွေပါအဲ့ဒီကားကဘလောက်ငယ်လဲဆိုရင်ဇပင်တစ်ချောင်းနှုတ်လိုက်ပြီးတော့အဲ့ဇပင်လေးကိုဖြတ်လိုက်လို့ရှိရင်ထိတ်လေးမှတွေ့မယ် area လေးမှကျွန်တော်တို့ကားအစင်းပေါင်း2သန်းကနေပြီးတော့10သန်းလောက်ထိအဲ့ဒီမှာကားပါကင်လုပ်လို့ရတယ်အဲ့လောက်ထိအရွယ်စားငယ်ပါတယ်ဒီနာနိုကားတွေက molecule တွေနဲ့စောက်ထားတာဖြစ်ပါတယ်ဒါပထမဆုံးရှင်ပြိုင်ပွဲဖြစ်ပြီးတော့ပြင်သစ်နိုင်ငံတူလူးစ်မြို့မှာနာနိုကားပြိုင်ပွဲကိုကျင်းပမှာဖြစ်ပါတယ
်ဘယ်နည်းလောက်မှာပြိုင်ပွဲကျင်းပဖို့အစီအစဉ်ထားပါလဲဆရာ
ပြိုင်ပွဲကျင်းပဖို့နေ့ရက်က April လ28နဲ့29ပါ2029ခုနှစ်
ဟုတ်ကဲ့ပါဆရာပုံမှန်ကကားပြိုင်ပွဲဆိုမျက်စိနဲ့ကားတွေမြင်တယ်လူတွေကဘေးမှာအားပေးတယ်ကားတွေကပြိုင်ကြတယ်ပေါ့နိကွင်းထဲမှာဆိုတော့အခုဟာနာနိုဆရာပြောသလိုဆန်ပင်တပင်ရဲ့ထိပ်က area ဒီမှာတော့မှကားအစင်းပေါင်း2သန်းလောက်ရပ်ထားလို့ရတယ်ဆိုတော့ဒီလောက်သေးငယ်တဲ့ကားလေးတွေကိုပြိုင်ပွဲလုပ်တာကိုဒီအများမြင်အောင်ပေါ့နော်ဆရာနည်းနည်းလေးပြောပြပေးပါလားဘယ်လိုမျိုးကျင်းပတယ်ဆိုတာနိ
ဆိုကားတွေကအရန်ငယ်လုံးအတွက်အတွက်ကြောင့်ကျွန်တော်တို့သာမန်မျက်စိနဲ့ကြည့်လို့မမြင်ရပါဘူးသာမန်မိုက်ခရိုစကုပ်နဲ့ပတ်ကြည့်လို့လည်းအနုကြည့်မှန်မြောက်ပေါ့နော်အဲ့ဒါမျိုးနဲ့ကြည့်လို့လည်းမမြင်ရဘူးသူကဒီထက်လည်းပိုငယ်တယ်အဲ့တော့သူ့ကို scanning tunneling microscope လို့ခေါ်တဲ့တကယ်တော့ specialized လုပ်ထားတဲ့ instrument နဲ့ကြည့်မှမြင်ရပါတယ်အဲ့ဒီလိုကြည့်တဲ့အခါကျတော့ကျွန်တော်တို့ computer ထဲမှာပြန်ပြီးတော့အဲ့ဒီပုံကိုပြန်ဖော်တယ်ပေါ့ခင်ဗျာ computer ထဲမှာဘာကိုမြင်ရမလဲဆိုအဲ့ဒီနာနိုကားလေးကိုအစဒဂရီလောက်ချဲ့လိုက်ပြီးတော့ကြည့်လို့ရပါတယ် computer screen ထဲမှာ မောင်းတာကလည်းကျွန်တော်တို့ကစီကန်းရှိပါတယ်ဒီနန်လိုကားတွေကိုကျွန်တော်တို့မောင်းတဲ့အခါကျတော့လျှက်စစ်တပ်နဲ့မောင်းရမှာဖြစ်ပါတယ်အဲဒီလျှက်စစ်တပ်ကလည်း scanning tunneling microscope လို့ခေါ်တယ်ကျွန်တော်တို့အတူက STM လို့ခေါ်ပါတယ်အဲဒီ microscope မှာရှိတယ်အချောင်းလေးပါပါတယ်အဲဒီအချောင်းလေးနဲ့သူကဆန်းပြီးတော့သူကပုံဖော်တာဖြစ်ပါတယ်အဲဒီအချောင်းလေးကိုပဲအသုံးချပြီးတော့ကျွန်တော်တို့ဒီလျှက်စစ်တပ်ကိုပေးมาဖြစ်ပါတယ်အဲဒီလျှက်စစ်တပ်ကိုသုံးပြီးမှဒီနန်လိုကားတွေကတွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနန်လိုကားတွေကို gold surface ရွှေနဲ့လုပ်ထားတဲ့ရွှေတက်တူပေါ့အစစ်တရားရာဂိုင်းတော့အဲ့ဒီရွှေမျက်နှာပြင်ပေါ်မှာနန်လိုကားတွေကိုကျွန်တော်တို့ကတင်နှားมาဖြစ်ပါတယ်ဆိုတော့အခုပြိုင်မဲ့ဟာကအသင်းက6သင်းဆိုတော့ဒီ6သင်းမှာရှိတဲ့ကား6မျိုးပေါ့လေအဲ့ဒီဟာကအဲ့ဒီရွှေမျက်နှာပြင်ပေါ်မှာရှိပြီးတော့မောင်းတဲ့လမ်းကလည်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာပဲမောင်းပြီးတော့အဲ့ဒီမှာအတားအဆီးကြီးကျတော့ကျွန်တော်တို့ atom လေးတွေနဲ့ကျွန်တော်တို့လုပ်ပေးထားပါတယ်အဲ့တော့အဲ့ဒီကားမောင်းတဲ့ခါကျတော့အဲ့ဒီအတားအဆီးလေးတွေကိုကိုယ်ရှောင်ပြီးတော့ပန်းနိုင်ကိုရောက်တဲ့အထိကျွန်တော်တို့မောင်းရမှာဖြစ်ပါတယ်ဟိုပြေးလမ်းကအလုံး80နာနိုမီတာရှိပါတယ်နာနိုမီတာဆိုတာကကျွန်တော်ပြောလို့တမီတာရဲ့ဒီဂရီပုံပုံတပုံသေးပါတယ်တမီတာဆိုတာကကျွန်တော်တို့တကိုက်မီပါလောက်ရှိပါတယ်အဲဒီတကိုက်နဲ့ကြည့်လိုက်ဂရေပေါင်းတဂရေပုံပုံတပုံသေးတဲ့1နာနိုမီတာလို့ခေါ်ပါတယ်အဲ့ဒါအဆ80ပေါ့80နာနိုမီတာကိုကျွန်တော်တို့မောင်းရမှာဖြစ်ပါတယ်အဲ့ဒီတော့ဒေးနာမှာလူတွေရက်ပြီးတော့ဟိုတကယ်ကျွန်တော်တို့ရဲ့ပြိုင်ကားတွေကျွန်တော်တို့ကဘာမှာရှိတဲ့ပြိုင်ကားတွေလူတွေရက်ပြီးတော့အားပေးဖို့ကတော့မဖြစ်နိုင်ဘူးသို့တော့ကျွန်တော်တို့ဒီကွန်ပျူတာမျက်နှာပြင်ပေါ်မှာကြည့်ပြီးတော့ဒေးနာမှာလူတွေရက်ပြီးတော့အားပေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဆရာတို့ခုဝင်ပြိုင်တဲ့6သင်းဆိုတာဘယ်နိုင်ငံတွေရပါလဲဆရာ
ဆိုပြင်သစ်နိုင်ငံကတသင်းနောက်ဂျာမနီကအသင်းဂျပန်ကအသင်းဆွစ်ဇာလန်ကအသင်းနောက်ပြီးတော့ဩစတြီးယားနဲ့တို့အမေရိကရိုက်စ်ယူနီဗာစီနဲ့ပေါင်းလာတဲ့ဟာတသင်းနောက်ကျွန်တော်တို့အိုဟိုင်းယိုတက်ကူကျွန်တော်ရဲ့အသင်းပေါ့ကျွန်တော်အသင်းကအမေရိကကိုကိုစားပြုပြီးတော့ပြိုင်တာဖြစ်ပါတယ
်ဆရာဒီကားပြိုင်ပွဲကိုဒိုင်းသူကြီးလောက်တာတို့ဘာလို့ပေါ့နော်ပြိုင်ပွဲတွေထုံးစံအဲ့ဒါတွေရောဘယ်လိုမျိုးစီစဉ်ထားပါလဲဆရာ
အခုဒီကားပြိုင်ပွဲကိုနိုင်နဲ့ရှုံးနဲ့ဆုံးဖြတ်လို့ဖို့အတွက်ကိုကျွန်တော်တို့ကော်မတီရှိပါတယ်သိပ္ပံပညာရှင်တွေနဲ့ဖွဲ့ထားတာပါအများစုကတော့ပြင်သစ်ကပါပဲအဲဒီသိပ္ပံပညာရှင်တွေပေါ့သူတို့ကနေပြီးတော့မှဘသူကအမြင်မောင်းမလဲမြန်တာမပြီးသေးဘူးသူကကြွေတာရှောင်းတာတွေဘလောက်ကောင်းမလဲအတိုက်ခိုက်တွေဟိုမတိုက်မိဘူးအဲ့ဒါမျိုးပေါ့အကုန်လုံးအဲ့ဒါတွေကိုကြည့်ပြီးမှသူကအမှတ်ပေးပြီးတော့မှနိုင်နဲ့အတင်းကိုရွေးပါဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာခုနာနိုကားပေါ့နော်နာနိုကားပြိုင်ပွဲလှုပ်ဖို့လို့ဖြစ်လာရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီနာနိုကားဆိုတာကတော့အခုဒီ2016ခုနှစ်မှာလဲဓာတုဗေဒနိုဘယ်ပရိုင်းကကျွန်တော်တို့ဒီ molecular ကားပေါ့လေကျွန်တော်တို့အခုလုပ်တဲ့ဟာနဲ့သူတို့ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနာနိုကားပြိုင်ပွဲကိုစပြီးစီစဉ်တာက2015ခုပေါ့လွန်ခဲ့တဲ့နှစ်ဩဂတ်လောက်ကစပြီးပြိုင်ပွဲလုပ်ကြအောင်ဆိုပြီးတော့ကျွန်တော်တို့ conference မှာ timing ပြီးတော့မှပြိုင်ပွဲကိုလုပ်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီနာနိုကားလေးတွေကိုလုပ်ပြီးတော့ရောင်းစားဖို့မဟုတ်ပါဘူးအဓိကရည်ရွယ်ချက်ကဘာလဲဆိုတော့နာနို scale မှာမျက်နှာပြင်ပေါ်မှာ control transport ပေါ့ခင်ဗျာထိန်းကြောင်းပြီးတော့ transport လုပ်ပေးနိုင်တယ် molecule တွေ atom တွေကိုတနေရာနဲ့တနေရာကို control လုပ်ပြီးတော့ပို့ပေးနိုင်တယ်စနစ်ကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ဒီလိုပြိုင်ပွဲကိုလုပ်တဲ့အတွက်ကြောင့်ပြိုင်ပွဲဝင်တဲ့6သင်းကရှင်ပြိုင်မဲ့ကားတွေကိုကိုယ့်ကိုစမ်းသပ်ရတယ်တိဆောက်ရပါတယ်ဒီကားတွေအလုံးက molecule ကားတွေဖြစ်ပါတယ်ကျွန်တော်တို့အသင်းထဲမှာပါတဲ့ဓာတုဗေဒပညာရှင်တွေကနေပြီးဒီ molecule ကားတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမှမဟုတ် engineer တွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့ test လုပ်တယ်အဲ့လိုဆိုတော့ဒီပြိုင်ပွဲရဲ့ရလကဘာလဲဆိုတော့ကျွန်တော်တို့ဒီလို control transport လုပ်နိုင်တဲ့စနစ်ကိုကျွန်တော်တို့တီထွင်လိုက်နိုင်တဲ့ဟာကျွန်တော်တို့ရဲ့ရလဖြစ်ပါတယ
်ဒီ control transport စနစ်ကိုထွင်နိုင်ပြီဆိုလို့ရှင်ဒီလက်တွေအတုံးချတဲ့နေရာမှာဘယ်နေရာတွေမှာအကျိုးရှိနိုင်မှာလဲဆရာ
ဟုတ်ကဲ့အဲ့ဒါအရင်ကောင်းတဲ့အပေကောမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကဘာလဲဆိုတော့ဒီ molecule level မှာကျွန်တော်တို့အဲ့ဒီဟာကို control လုပ်ပြီးတော့ပို့ပေးနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေက electronic system မှာသုံးလို့ရတယ်နောက်ဆေးပညာမှာဆေးတွေကိုတနေရာနဲ့တနေရာကိုပို့မယ်လူရဲ့ခန္ဓာကိုယ်ထဲမှာအဲ့ဒါမျိုး control လုပ်ပြီးတော့ပို့လို့ရမယ်ဆိုတော့ဒီဟာရဲ့အောင်မြင်မှုကတော့အများကြီးပါအဓိကကြတာတော့ဒီ electronics ပါမယ်နော် information transport at the nano scale ဆိုလိုချင်တာကဒီ computer ပေါ့ဒါပေမဲ့ nano scale မှာစောက်ထားတဲ့ computer တိတိလေးတွေမှာကျွန်တော်တို့အသုံးချနိုင်မယ်တင်းမူတနေရာနဲ့တနေရာကိုပို့ဖို့အတွက်ဒါမှမဟုတ်လို့ရှိခုနကလို့ဆေးတွေကိုခန္ဓာကိုယ်ထဲမှာပို့တယ်အဲ့ဒါမျိုးပေါ့နော်အမျိုးမျိုးရှိမှာအများကြီးသုံးဖို့ရှိပါတယ
်ယူပဗေဒပမုခဒေါက်တာဆောဝေလာရဲ့ပြောကြားခြင်းနဲ့ပဲဒီတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်ဒေါက်ကီမျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကို
နားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ American ပြည်အောင်စုနဲ့သူ့ရဲ့ညွန်ပေါင်းမဟာမိတ်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းက ISIL အစ္စလာမစ်အစိုးရအကြမ်းဖက်သမားတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအောင်မြင်မှုတွေဆက်လက်ပြီးတော့ရရှိနေပါတယ်။မိုဆိုးမြို့ရဲ့အရှေ့ခြမ်းကိုရှင်းလင်းခဲ့ပြီးတဲ့နောက်အီရတ်တပ်ဖွဲ့တွေဟာကြံရှိနေစေအစိုးရအကြမ်းဖက်တိုက်ခိုက်ရေးသမားတွေကိုဖယ်ရှားပစ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်နေပါတယ်။ ISIL တွေဟာအနောက်ဘက်မှာရှိတဲ့ဘာဒုရှ်ကိုထွက်ပြေးနေကြတယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရရေးတပ်ကပတိန် Jeff Davis ကပြောပါတယ်။ ISIS တွေထင်းချောက်ဟာနေမီကိုရောက်ချင်စောကြီးနေပုံရတဲ့အကျံဖက်သမားတွေဟာသူတို့ရဲ့ကားတွေကိုတီဂရစ်မြစ်ရဲ့ရေဒိမ်းပိုင်းကိုဖြတ်ပြီးတော့မောင်းနှင်သွားနေကြတယ်လို့ Jeff Davis ကပြောပါတယ်။နှစ်ဖက်နေမီတွေကိုဆက်တွေ့ထားတဲ့ဒတိုင်းတွေကိုအရင်က ISIS တွေကိုယ်တိုင်ဖျက်ဆီးပစ်ခဲ့ကြတာပါ။ညွန်ပေါင်းတပ်တွေဟာရက်ပါမြို့ရဲ့အနောက်တောင်ဘက်စတူယန်မိုင်ကီလိုမီတာ30နီးပါးကိုရှင်းလင်းမှုပြုလုပ်နေတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုအကူအညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံအတွင်းပြီးခဲ့တဲ့သတင်းပတ်ထဲမှာလေကြောင်းတိုက်ခိုက်မှုအကြိမ်50ကျော်ပြုလုပ်ခဲ့ပါတယ်။ISIL စံကြီးညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့စီးရီးယားနိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့အစွန်းရောက်အဖွဲ့အစည်းတွေပေါ်ကြီးမားတဲ့ PR ပေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်လို့ Davis ကပြောပါတယ်။ ISIL အစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ထက်မှာရှိနေစေဖြစ်ပြီးအခိုင်အမာခံစစ်တွေပြင်ထားတဲ့နေရာတွေကိုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကရှင်းလင်းမှုတွေပြုလုပ်နေပါတယ်။ Recon မြို့ကိုဖျက်တောက်ထားတဲ့စစ်စင်ရေးစတင်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာနေမီစတူယန်ကီလိုမီတာ3000လောက်ကိုရှင်းလင်းနိုင်ခဲ့ပြီဖြစ်တယ်လို့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေအကြိမ်ပေါင်း900နီးပါးအသေးစိတ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုတွေအတွင်း ISD ရဲ့မော်တော်ယာဉ်ပေါင်း100ကျော်နဲ့ခံစစ်တွေအခိုင်အမာပြင်ဆင်ထားတဲ့နေရာပေါင်း300ကျော်ကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ ISD ရဲ့ခုခံကာကွယ်နိုင်စွမ်းကိုကြာဆင်းသွားအောင်ပြုလုပ်နိုင်ခဲ့တယ်လို့ပြောခွင့်ရသူ Davis ကပြောပါတယ်။ညွန်ပေါင်းတပ်တွေဟာစီးရီးယားအနောက်မြောက်ဖက်ခြမ်းက ISD ကိုချေမှုန်းနေတဲ့သူတို့ရဲ့မဟာမိတ်တူရကီတပ်ဖွဲ့တွေအတွက်ထောက်လှမ်းပေးမှုတွေထောက်လှမ်းရေးသတင်းအချက်အလက်တွေပေးအပ်ခဲ့ရုံမကလေကြောင်းကနေပြီးတော့လေတက်ခတ်မှုတွေကိုအင်တိုက်အားတိုက်ပြုလုပ်ပေးနေပါတယ်။ကျွန်တော်တို့ဟာတူရကီနိုင်ငံအပါအဝင်တခြားမဟာမိတ်တပ်ဖွဲ့တွေနဲ့လက်တွဲပြီးတော့ ISIS ရဲ့စွမ်းဆောင်နိုင်မှုတွေကြာဆင်းအောင်ချေမှုန်းရေးတွေကိုဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်။ Elbab မြို့တဝိုက်မှာစစ်စင်ရေးတွေအထောက်ပံ့ဖြစ်အောင်ညှိနှိုင်းဆောင်ရွက်ပေးမှုတွေကိုဆက်လက်ပြီးတော့လှုပ်ဆောင်ပေးလျက်ရှိကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။စနေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြတော့မှာပါ။
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံကြားမိတ်ဆွေဖြစ်တည်ရှိမှုဟာအလွန်လွန်နှဆိုင်ပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ချနေမှာပြောကြားလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားမဟာမိတ်ဖြစ်တည်မှုဟာအရှိအာရှဒေသရင်းငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်လို့လည်းကြေညာခဲ့တာပါ။ဝန်ကြီးချုပ်အဘေကတော့သူတို့နှုတ်ကစီးပွားရေးဆွေးနွေးမှုဆိုင်ရာမူပေါင်းအသစ်အတွက်သဘောတူညီမှုရခဲ့တယ်လို့ TPP Pacific ရန်ဝင်ကုန်သွယ်ရေးသဘောတူညီချက်ဟာလည်းဆွေးနွေးမဲ့အချက်တွေထဲမှာပါဝင်တယ်လို့ပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပေါ်မှာအမေရိကန်ရေတပ်လေယာဉ်နဲ့တရုတ်စစ်လေယာဉ်တို့အနည်းရှိလောက်အောင်နှိကပ်သွားခဲ့တာကိုတိတ်အေးမကြီးတဲ့ပုံမျိုးအမေရိကန်ဘက်ကပြောကြပါတယ်ဒီလိုဖြစ်အောင်တမင်လုတ်တယ်ဆိုတဲ့အထောက်အထားမတွေ့ရဘဲအခုတခါသာမတော်ဖြစ်တာဟာမတော်တဆဖြစ်မှုလို့ပန်ဒဂန်စစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်လူခွင့်ရေးချိုးဖောက်မှုတွေအခုထိဆက်ပြီးရှိနေစေဖြစ်တာကြောင့်လေဗရွန်တောင်ကျင်းတီတပ်တူတွင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်းဖြစ်ဖို့အတွက် Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။နယူးဇီလန်နိုင်ငံကဝေးလေတဲ့ဝေးလန်နဲ့ပင်လယ်ကမ်းခြေမှာဝေးလန်ကအကောင်400ကျော်တောင်းတင်နေတာမို့သူတို့တွေရေထဲပြန်သွားနိုင်အောင်လှုပ်ရှားပြီးအများပြားကတောက်ကြနေမှာကူညီခဲ့ကြပါတယ်။
ဒေါက်ခင်မြတ်သက်ကသတင်းကြေညာကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်စနေနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.